မန္တလေးမြို့လူစီကမ်းရမြို့နယ်ရက်စကန်တွေပါဝင်ရက်စကန်ဝင်းနိုင်ရဲ့မျက်နှာစာတွေမှာလုံခဲ့တဲ့10နှစ်ကျော်ကလေးကကွန်ထရိုက်တိုက်နှစ်ထပ်အိမ်တွေပတ်ပတ်လည်စောက်ထားပြီးရဲဝင်နာမိသားစုရမုံငွေအတွက်အိမ်ငှားထားတာတွေရှိပါတယ်။ပြီးခဲ့တဲ့တစ်လကျော်လောက်ကအာနာပိုင်တွေကနေစကန်ဝင်းပတ်ပတ်လည်မှာရှိတဲ့တိုက်အိမ်တွေကိုဖျက်သိမ်းပေးဖို့ညွှန်ကြားခဲ့တယ်လို့သတင်းကြားရပါတယ်။ဒီသတင်းတွေကြောင့်မန္တလေးရဲဝင်နာနေကြမှာကြရဲရိုက်နေတာတွေလည်းရှိပါတယ်။စာထွက်ပြီးပြီမဲ့လည်းအခုချိန်ထိတော့ညှို့ကြက်တိုင်းတိုက်ခန်းတွေဖြစ်နေတာတော့မတွေ့ရသေးဘူးလို့ရက်စကန်ဝင်းနားနေထိုင်သူတယောက်ကလည်းအခုလိုပြောပြပါတယ်
။ဒါတော့ဆိုပြီးဒါတော့လက်ရှိကတော့မဆက်ရဘူး။စကန်မှာတော့အကုန်လုံးဖြတ်ပြင်းရမှာ
။အခုလိုစကန်ဝင်းပပလည်းကတိုက်ခန်းတွေကိုဖြတ်ခိုင်းတာဟာရက်စကန်လုံခြုံရေးအခြေအနေကြောင့်ဖြစ်တယ်လို့စုံစမ်းသိရှိရပါတယ်။ဒီညှို့ကြက်တွေဟာရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာတန်ဃာတော်တွေစတင်မှာဆန္ဒပြလှုပ်ရှားမှုအပြီးမှာထွက်လာတာလည်းဖြစ်ပါတယ်။ရက်စကန်ဝင်းနေကတိုက်ခန်းတွေမှာငှားရနေထိုင်တဲ့လူတွေကလည်းရဲမိသားစုတွေမဟုတ်ဘဲသာမန်အရသားတွေ၊ကုန်သည်တွေနဲ့တခြားဌာနဆိုင်ရာဝန်ထမ်းအများစုနေထိုင်ကြတာလည်းဖြစ်ပါတယ်။အခုနောက်ပိုင်းမှာရဲဝန်ထမ်းမိသားစုတွေမဟုတ်ဘူးဆိုရင်စကန်ဝင်းနေကလည်းရွှေ့ပြောင်းပေးရမယ်ဆိုတဲ့သတင်းတွေကလည်းထပ်ပြီးပေါ်ထွက်လာပါတယ်။အားလုံးတွေကအဲ့ဒီညွှန်ကြားချက်တွေနဲ့ပတ်သက်ပြီးပုံမသိရှိနိုင်မှုအတွက်မန္တလေးမြို့နယ်တစ်ဝိုက်မှာရှိတဲ့ရက်စကန်တချို့ကိုဆက်သွယ်ခဲ့တာမရခဲ့ပေမဲ့လည်း50တလန်းနဲ့88လမ်းကြောင်းမှာရှိတဲ့မဟာအောင်မြေရက်စကန်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့စီတိုက်ရိုက်ညွှန်ကြားတာမျိုးမရှိသေးပါဘူးလို့တာဝန်ကျရဲဝန်သားတယောက်ကအခုလိုပြောပြပါဗျာ။အ
ားကားနားမသိသေးပါဘူးခင်ဗျာ။တိုက်ရိုက်ရုံးတာတွေပါရောမပါဆက်ကြောက်လို့ပါဘာမှမလာဘူးခင်ဗျာ။မရှိသေးဘူးခင်ဗျာ။
ရဲစခန်းတစ်ခုမှာတိုက်ခန်းအနည်းဆုံး20ကျော်ရှိတယ်လို့သိရပါတယ်။မြို့လယ်ပဲအခြေကြကြတဲ့နေရာတွေဆိုအိမ်ငါးကတောင်းနဲ့ရှိပေးရသလိုတိုက်ခန်းတွေကလည်းသိမ်းမောင်းရာရှိဈေးရှိပါတယ်။မန္တလေးအမှတ်3ရဲစခန်းဆိုရင်ရဲစခန်းဝင်ပေါင်းတစ်ခုတည်းရှိပြီးပတ်ပတ်လည်မှာ2ထပ်တိုက်ခန်းတွေစောက်ထားတာဖြစ်ပါတယ်။စကန်ဝင်းတိုက်ခန်းတွေမှာငှားရနေထိုင်သူတွေရဲ့ဆိုင်ရင်တော့တိုက်ခန်းတွေကိုဝယ်ယူထားသူတွေဖို့ဘယ်တော့တိုက်ခန်းတွေဖျက်ပေးရမှာလဲဆိုတဲ့စိုးရင်စိတ်တွေနဲ့ရင်းရှိအာမခံချက်လည်းမရှိတာကြောင့်တိုက်ခန်းရောင်းမှုအတွက်ဒင်းစာတွေမှာကြော်ညာနေကြတာလည်းရှိပါတယ်။ဒီအခြေအနေတွေကိုမန္တလေးမြို့ကတယောက်ကအခုလိုပြောပြပါဗျာ။ဘာသာရေး
တော့စိတ်ကြံစားပါ။ဆိုင်ဝင်သားတွေသူတွေကတော့တော်တော်ပြတ်ပြတ်ဖြစ်တာပေါ့နော်။ဟိုကိုယ်ပြောတာကမန္တလေးဒင်းစာတွေမှာဆိုအဲဒီခန်းတွေဟုတ်ကဲ့ရေစကားလို့မပြောဘူး။ဒါကြီးလမ်းတော့ကြာမှကြီးရဲ့သင်္ကိုက်ခန်းရောင်းမယ်ဆိုတာကတော့တော့ဆောက်ပါနေတာပေါ့နော်
။ဟုတ်ဟုတ်ပြီ။အဲ့တိုက်ခန်းပိုင်တာတွေကဘယ်လိုတွေလဲ။ရဲဝင်သားတွေပဲကတော့
။အာပဲဟုတ်မယ်။ပုံကြီးရတယ်ကခင်ဗျာရဲကခင်ဗျာဒီတိုက်ခန်းကိုဝယ်နိုင်ရဲရဲမိသားစုကမကျေနပ်ဘူး။ရှင်းသွား။တို့ဒါလည်းရဲမိသားစုကြီးကိုဖန်မဲ့ဖြစ်မှာပေါ့လေ။ဘာလို့သူတို့ကဒီဒါတွေနဲ့ရက်တရားတာမရှိပါဘူးဗျာ။
ဒါကမန္တလေးမြို့ကတယောက်ရှင်းပြခဲ့တာပါ။တိကျစုံစမ်းလို့ရတဲ့သတင်းတွေအရရဲဝင်နှန်းတွေလာမကတခြားအစိုးရဝန်ထမ်းအင်အားဝင်းနေတဲ့ကမြေခွဲအပေါ်တွေမှာကွန်ထရိတ်တိုက်ခန်းဆောက်ပြီးငှားရနေထိုင်သူတွေကိုလည်းအလားတူရွှေ့ပြောင်းပေးဖို့ပြီးခဲ့တဲ့နှစ်လဝန်းကျင်လောက်ကပဲအာဏာပိုင်တွေကနေညွှန်ကြားခဲ့တယ်လို့ကြားရပါတယ်။ဥပမာမန္တလေးမြို့မိထားဝန်ထမ်းဝင်းထဲမှာအလားတူတိုက်ခန်းငှားရနေထိုင်သူတွေရွှေ့ပေးရမယ်ဆိုတဲ့သတိပေးချက်တွေပေါ်လာခဲ့ပြီးမဲ့လည်းနောက်ပိုင်းမှာတော့ဗိုလ်နေမြဲကြားနေမြဲအတိုင်းဖြစ်သွားပါတယ်။မန္တလေးမြို့ကတချို့ကတော့အာဏာပိုင်တွေဟာနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေတွေကြောင့်လုံခြုံရေးရာကြိုတင်ကာကွယ်တဲ့အနေနဲ့အခုလိုမျိုးတာမန်အယက်သားတွေဝန်ထမ်းတွေနဲ့အတူရောရှက်မနေနိုင်အောင်လှုပ်ဆောင်တဲ့အစီအမံပဲဖြစ်တယ်လို့ထင်မြင်ချက်ပေးနေပါတယ်။ဒါပေမဲ့လည်းအခြေခံစားသုံးကုန်တွေနဲ့တနည်းတခြားကြီးမားလာတဲ့လူနေမှုဇေယျစကားတွေကြောင့်လစာတွေနဲ့မလုံလောက်တဲ့ဝန်ထမ်းအများစုဟာအခုလိုပဲကွန်ထရိုက်တိုက်ခန်းတွေကနေရတဲ့ရာမုံငွေတွေနဲ့ပဲမိမိတို့ရဲ့ဝန်ထမ်းမိသားစုတက်တာချောက်ချီးတွေအတွက်စီမံနေကြတာလည်းဖြစ်ပါတယ်ခင်ဗျာ။